မြန်မာနိုင်ငံမှာတပ်မတော်ကလူခွင့်ရေးတွေကိုပြင်းပြင်းထန်ထန်ဆက်ပြီးတော့ချိုးဖောက်နေတဲ့အတွက်နိုင်ငံတကာရာဇဝတ်တရားခုံရုံး ICC ကိုလွှဲပြောင်းစစ်ဆေးဖို့အပြည်ပြည်ဆိုင်ရာလွှတ်ငြိမ်းချမ်းသာခွင့်အဖွဲ့ AI ကကုလသမဂ္ဂလုံခြုံရေးကောင်စီကိုတိုက်တွန်းလိုက်ပါတယ်။မြန်မာစစ်တပ်ကဆက်ပြီးတော့ကျူးလွန်နေတဲ့စစ်ရာဇဝတ်မှုတွေထဲမှာခြေရွာတွေကိုမင်းရှို့ဖျက်ဆီးတာ၊အယက်သားတွေကိုမစင်မချင်းဖမ်းဆီးနှိပ်စက်တပ်ဖြတ်တာတွေအပြင်မတရားဆက်ဆံတာတွေလည်းရှိနေတယ်လို့54ကြိမ်မြောက်ကုလလူခွင့်ရေးကောင်စီမှအထူးကိုယ်စားလှယ်တစ်ကိုကြိုဆိုရင် AI အဖွဲ့ကပါဝင်ဆွေးနွေးတင်ပြခဲ့တာပါ။ပြည်ကြတဲ့တပတ်မှာ AI ကထုတ်ပြန်ခဲ့တဲ့အရက်သားတွေရဲ့ထိတ်လန့်စရာထွက်ဆိုချက်တွေကိုကြည့်မယ်ဆိုရင်ရခိုင်ပြည်နယ်ကစစ်စင်ရေးတွေရပ်ဖို့နိုင်ငံတကာကဖိအားပေးတိုက်တွန်းနေပေမဲ့လည်းမြန်မာစစ်ဖက်တာဝန်ရှိသူတွေဘလောက်အထိပြစ်ဒဏ်ကကင်းလွတ်ခွင့်ဆက်ရနေတယ်လဲဆိုတာထင်ထင်ရှားရှားတွေ့မြင်နိုင်တယ်လို့လည်းပြောပါရယ်။ကချင်နဲ့ရှမ်းပြည်မြောက်ပိုင်းဖက်မှာတပတ်သက်အပြစ်ခတ်ရက်ဆဲထားပေမဲ့စစ်ပွဲတွေမငြိမ်းမနဲ့အရက်သားတွေရဲ့လူခွင့်ရေးတွေဆက်ပြီးတော့ချိုးပေါက်ခံနေရတယ်လို့လည်းတင်ပြခဲ့ပါရယ်။ဒါအပြင်ရိုဟင်ဂျာတွေကိုအကာအကွယ်ပေးရေးကြပြတ်ဆောင်ရွက်ချက်တွေလုပ်ဖို့နိုင်ငံတကာတရားရုံး ICJ ကအမိန့်ချမှတ်ထားပေမဲ့ရခိုင်ပြည်နယ်ရင်းမြန်မာအစိုးရဒုက္ခသည်စခန်းကရိုဟင်ဂျာ3,200ကျော်အပါအဝင်ရိုဟင်ဂျာ6,000တို့ရဲ့အခြေအနေကဘာမှပြောင်းလဲမသွားဘူးလို့လည်း AI ကထောက်ပြခဲ့ပါတယ်။အဲ့ဒီရိုဟင်ဂျာတွေနိုင်ငံသားဖြစ်ခွင့်မရသေးသလိုလွတ်လပ်စွာသွားလာခွင့်နဲ့လုံလောက်တဲ့ကျန်းမာရေးဆောက်ရှောက်မှုတွေမရသေးဘူးလို့လည်းတင်ပြဆွေးနွေးခဲ့တာပါ။ရခိုင်နယ်ချင်းပြည်နယ်ကဒေသတချို့မှာအင်တာနက်ဖြတ်တောက်ထားတဲ့အတွက် COVID-19 ကရောဂါဆိုင်ရာသတင်းတွေမရကြတဲ့အပြင်အထက်ကလူသားချင်းစာနာမှုလုပ်ငန်းတွေကြီးကြပ်ဖို့လည်းခက်ခဲစေတယ်လို့ပြောပါရယ်။နှွေမှာရွေးကောက်ပွဲမတိုင်ခင်ညဉ့်ညစွာစုဝေးဆန္ဒပြသူတွေ၊တင်းထောက်သွေးအစိုးရကိုဝေဖန်ပြောဆိုသူတွေကိုဖမ်းဆီးအရေးယူနေတဲ့အပေါ်မှာဆိုရင်ကြောင့်လဲ AI ကတင်ပြခဲ့တာပါ။ဖန်စီအရေးယူခံရသူတွေကိုပြန်လို့ပေးဖို့နဲ့လွတ်လပ်စွာစုဝေးခွင့်လွတ်လပ်စွာရေးသားထုတ်ဖော်ခွင့်တွေကိုတင်းကျပ်တဲ့ဥပဒေတွေပြုပြင်ပေးဖို့လဲ AI ကတင်ပြတောင်းဆိုသွားပါတယ်။ Ranger ဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့နိုင်ငံတကာကဆွဆွဲနေတဲ့လောက်လူခွင့်ရေးချိုးဖောက်မှုတွေမရှိဘူးလို့ညင်ဆိုထားပါတယ်။